အမေရိကန်အစိုးရအတုံးစီဘတ်ဂျက်အတွက်ရေတိုး45ရက်စာခွင့်ပြုဖို့အဆိုကိုစနေနေ့ကအောက်လွတ်တော်မှာမဲခွဲရမှာ335မဲကန့်ကွက်မဲ62မဲနဲ့အတည်ပြုလိုက်နိုင်ပါတယ်။ဒါကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးယာယီရှောင်ရှားနိုင်မယ့်အလားအလာရှိလာပါတယ်။အောက်လွတ်တော်မှာအတည်ပြုလိုက်တဲ့အခုဆုံးဖြတ်ချက်မူကြမ်းကိုအထက်လွတ်တော်မှာဆက်လက်မဲခွဲအတည်ပြုရအောင်မှာပါ။ဒေသစံတော်ချိန်စနေနေ့ညတကောင်မတိုင်ခင်လွတ်တော်နေရာလုံးကအတည်ပြုပြီးတမရဂျိုးပိုင်တင်ကအချိန်မီလက်မှတ်ရေးထိုးအတည်ပြုနိုင်ရင်တော့အစိုးရဘတ်ဂျက်45ရက်စာရည်ရွယ်ရရှိပြီးလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးယာယီရှောင်ရှားနိုင်မှာဖြစ်ပါတယ်။ဒီကရတောက်ကြနေမှာအောက်လွတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကဘတ်ဂျက်ကို၈တနစ်စာအတွက်တင်ပြခဲ့တာမအောင်မြင်ခဲ့ပြီးဖြစ်တဲ့နောက်စနေနေ့မှာနီးနာပြောင်းပြီး45ရက်စာရေတိုဘတ်ဂျက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီ45ရက်စာကာလတိုဘတ်ဂျက်ထဲမှာယူကရိန်းကိုထောက်ပံ့ရေးကိစ္စခြံလှပ်ထားခဲ့ပေမဲ့မူကြမ်းကို Republican အမတ်တွေထက်ဒီမိုကရက်အမတ်အများစုကထောက်ခံခဲ့ပါတယ်။ကျွန်တော်တို့ဟာလုပ်ရမယ့်အလုပ်တွေကိုဆက်လုပ်သွားမှာပါအစိုးရကိုဆက်လက်ပြီးအလုပ်လုပ်နိုင်အောင်လုပ်သွားမှာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကတောက်ကြနေမတပိုင်းလွှတ်တော်အစည်းအဝေးအပြီးမှာပြောဆိုခဲ့ပါတယ်မက္ကဆီကိုနယ်စပ်လုံခြုံရေးယူကရိန်းစစ်ပွဲကူညီထောက်ပံ့ရေးဆင်းရဲတဲ့အမေရိကန်နိုင်ငံသားတွေကိုကူညီထောက်ပံ့ရေးစတာတွေအပါအဝင်စန္ဒလာစာအသုံးစရိတ်ဘတ်ဂျက်ကိုတင်ပြတောင်းခံခဲ့ပေမဲ့အထူးသဖြင့်ရှေးဥစွဲ Republican အမတ်တွေကမထောက်ခံတဲ့အတွက်အတည်မပြုနိုင်ဖြစ်နေတာဖြစ်ပါတယ်